အားလွန်ကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းမိုခါဟာဘင်္ဂလားဒေ့ရှ်မြန်မာကမ်းရိုးတန်းစီကိုဥတီရွေလျားနိုင်တဲ့အခြေအနေမှာရှိနေပြီးတော့လိန်မော်ရောင်အစ်စ်မိုးဇလာကတတ်မှတ်ထားပါတယ်မုန်တိုင်းလမ်းကြောင်းကမြန်မာနိုင်ငံစီကိုလာမဲ့တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်ခြေရှိလို့ဘေးကင်းရာနေရာတွေမှာကြိုတင်ရှောင်ရှားနေကြဖို့ကိုလည်းအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါတယ်ဒီကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြတ်စင်အောင်ပြောပြပေးပါမယ်ရှင
်ဘင်္ဂလားပင်လယ်ော်အလဲပိုင်းနဲ့သူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းတို့မှာဖြစ်ပေါ်နေတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါဟာမေလ14ရက်လာမယ့်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မြို့နယ်မြန်မာနိုင်ငံကြောက်ဖြူမြို့ကြားစစ်တွေမြို့နာကနေဖြတ်ကျော်ဝင်ရောက်နိုင်တယ်လို့မြန်မာမိုးလီဝတာနှင့်ဇလဘီယာဌာနကခန့်မှန်းထားပါတယ်။မြန်မာနိုင်ငံလေးကိုမုန်တိုင်းဝင်ရောက်ဖို့12နာရီအလိုမှအနီရောင်အဆင့်တတ်မှတ်ပေမဲ့အခုလိုအချိန်မှာကြိုတင်ပြင်ဆင်ပြီးရွှေ့ပြောင်းမှုလိုတဲ့နေရာတွေကိုမိုးဇလဌာနညွှန်ကြားမှုဦးလှထွန်းကသတိပေးထားပါတယ်
။မုန်တိုင်းအဆင့်တတ်မှတ်ချက်မှာအဝါရောင်၊လိမ္မော်ရောင်၊အနီရောင်အညူရောင်အစိမ်းရောင်ပေါ့လေအခုကတော့မြန်မာကန်ရိုးတန်းကိုချီကန်နေတော့လိမ္မော်ရောင်ပေါ့အနီရောင်အစင့်ဆိုရင်တော့မြန်မာကန်ရိုးတန်းကိုဖြတ်ပြီး12နာရီပေါ့နော်အနီရောင်တို့တတ်မှတ်နိုင်မှာဖြစ်မနေရွှေကိုရွှေလာတော့အနီရောင်အစင့်12နာရီမှပြောင်းမယ်ဆိုရင်လည်းဒါနောက်တော့မကြောက်တော့တော့အချို့အရာတွေကအစင်မပြေတာဖြစ်လိမ့်မယ်ဆိုတော့ပြောင်းရင်တော့အခုတရားကမုံတိုင်းအနီခံနိုင်တဲ့ဒါကြောက်ဖြူနာနေဟိုဒီပူပြီးတော့မောင်းတော့ကောင်းတာဒါအထီးရတာရွှေပြောင်းရမယ့်နေရာကြီးပေါ့နော
်အခုဖြစ်ပေါ်နေတဲ့မုန်တိုင်းကပြတ်ထွက်လာတဲ့တိမ်တိုက်တွေကြောင့်မြမတပီလုံးမှာမိုးတိမ်တောင်အကောင်ပြီးအဲ့ဒီမိုးတိမ်တောင်ရွေရှားတဲ့နေရာတစ်လျှောက်မိုးရွာသွန်းတာနဲ့အတူလေပြင်းတိုက်ခတ်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာနဲ့လျှက်စီးလက်တာအပြင်မိုးသီးကျွေတဲ့ဖြစ်စဉ်တွေပါရှိလာနိုင်တယ်လို့ပြောပါတယ်မြမနိုင်ငံတဲ့မုန်တိုင်းဝင်ရောက်လာချိန်မှာလေတိုင်နှုံတနာယီကိုမိုင်းတရာကနေ110နှုံထိတိုက်ခတ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်မြန်မာနိုင်ငံကိုအားပြင်းဆုံးမုန်တိုင်းဖြစ်နေပြီးခဲ့တဲ့2008ခုနှစ်တုန်းကနောက်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းနဲ့နှိုင်းယှဉ်ပြီးတော့ဥလာထွန်းကအခုလိုရှင်းပြပါတယ
်အခုမုန်တိုင်းကတော့ဒီတိုက်ခတ်လို့အများဆုံး110ပေါ့နော်မှန်တာတယ်တာဂစ်ကလည်းအဲ့ဒီနီးတော့ပဲသို့တော့နာဂစ်ကနည်းနည်းများတာပေါ့လေ110 130လောက်ရှိဒါတော့လေတိုင်လို့ပြောတာပေါ့နော်ပုံတိုင်းရဲ့အဖြစ်စွမ်း3မျိုးရှိတယ်ဒီရင်းတိုက်တာပေါ့ဒါလူတိုင်းသိတယ်နောက်တော့ဒီမိုးသီးခန့်စွာရွာတာဒါဆိုရင်ကမြေပြိုတာတွေပါဖြစ်မယ်နော်ရဲရဲရေကြီးတာတွေဖြစ်မယ်နောက်တော့ဒီပုံတိုင်းဒီပင်လဲရေမျက်နှာတွေမြင့်တက်တာပေါ့မိုးခါတော့သူကအဲ့လားကမလို့စစ်တွေမြောက်အနီးပေါ့နော်ကျွန်တော်မှန်တာဒါဒီခိုင်မြောက်ပိုင်းကိုတောင်းပြဖြတ်ဝင်မှာနာဂေကတန်ယူရန်ဒေတာကိုလမ်းလျှောက်ထောက်လျှောက်သွားတာပုံတိုင်းနှမ်းချောင်းတိုင်းသွားတိုင်းလေတိုင်းလေတိုင်းမှာရေကတက်တယ်ဒီကိုပြင့်ပြင့်တင်သွားတော့ဒါမျိုးနာဂေကတကယ်တမ်းကျတော့လေချင်းကြောင့်တဲ့ဆုံးဖြောင်းရတာများတာရေရောက်တဲ့ဆုံးဖြောင်းရတာများတယ်။နာဂိကဲသူလေတိုင်တော့တော့အာလီဘာလောက်ရှိရင်ရှိမယ်။သို့တော့ဟိုမုန်တိုင်းဒီတက်မှုကတော့နည်းနည်းလေးတော့ကွာခြားလိမ့်မယ်နော်
။ဆိုက်ကလုန်းမုန်တိုင်းမူခါရဲ့အရှိန်ကြောင့်ဒီကနေ့မေလ12ရက်နေ့ညနေကနေမေလ15ရက်နေ့ထိပြည်နယ်နဲ့တိုင်းနေရာအနှံ့မိုးထချုံရွာတာနဲ့နေရာကွက်ပြီးမိုးကြီးတာတွေဖြစ်လာနိုင်ပါတယ်။ရခိုင်ပြည်နယ်မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်တရာကနေ110အထိတိုက်ခတ်နိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းပါဝင်အေယာဝတီတိုင်းနဲ့ချင်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်40ကနေမိုင်60အထိတိုက်ခတ်နိုင်ပါတယ်။မုံတိုင်းဖြတ်ကျော်တဲ့အချိန်မှာမုံတိုင်းတီရီဟာရခိုင်ပြည်နယ်စစ်တွေခရိုင်နဲ့မောင်းတော်ခရိုင်ကမြို့ဝမြစ်လက်တက်တွေအတွင်း12ပေကနေ16ပေအထိမြင့်တက်နိုင်ပြီးကြောက်ဖြူခရိုင်အတွင်းကမြို့ဝမြစ်လက်တက်တွေမှာတော့9ပေကနေ12ပေအထိမြင့်တက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မုံတိုင်းဘီအန်ရဲ့ကြိုတင်ရှောင်ရှားဖို့နဲ့မုံတိုင်းသတင်းကိုနားဆွင့်ထားဖို့ကိုလည်းမြန်မာမိုးလီဝတ်နဲ့ဇလဗီဒာဌာနကတိုက်တွန်းထားပါတယ
်။အဓိကတော့မိမရှောင်ရင်တော့လည်းနည်းနည်းကတော့ဝေးရနိုင်တာပေါ့နော်။အရှောင်လို့ရရင်တော့ကျွန်တော်တို့ချိန်ရတော့ကြောက်တိုင်းပါလို့ဒါမုံတိုင်းကကျွန်တော်တို့ကအနီအောင်ဆင့်12နာရီလို့ပြောပေမဲ့လို့12နာရီလို့ပြောတယ်အဲ12နာရီညာဘက်ကြီးဖြစ်နေရင်ကျွန်တော်ရှောင်းရှားရတာဖြစ်တယ်ဒါမျိုးလေးပေါ့နော်အဲ့တော့ဘောကကုတို့ခလာမိမိတည်းမင်းဘာမှသိသိအောင်မှုနေတဲ့အချိန်မှာဒါကတော့ကုန်မြင်တဲ့ဒိတာတွေမုံတိုင်းရှက်တာတွေတွားရောက်ဖို့ကကျွန်တော်တွေနဲ့ကြံပြုတ်နေတယ်အဲနောက်တစ်ခါဒီမုံတိုင်းရဲ့အနေထားပြရအောင်လို့ကျွန်တော်တို့ပေါ်တဲ့တည်းမပြတ်ဘူးလို့ပဲ။ဟောရောက်နေဆိုတော့မုံတိုင်းရဲ့အခုဒီလမ်းကြောင်းကကျွန်တော်တို့ကမနေ့နေ့ညမော်ရဲတခုထဲမှာနေမနေ့နေ့ညလည်းမတူ တော့မော်ရယ်ဟူ၃လေးမျိုးပါလေနည်းနည်းလေးပွိုင်းကနည်းနည်းလေးကြောင်းလေးလေးဖြစ်နေတော့အဲမလို့ဘယ်နေရာကိုတင်းဝင်လဲဆိုတော့အမိသားမျိုးကိုတီးကိုဒီလိုလေးနေနဲ့မုံတိုင်းတရင်နားဆင်တာဖို့လိုပါတယ်
မြန်မာနိုင်ငံနဲ့မုံတိုင်းဝင်ရောက်မဲ့လမ်းကြောင်းဖြစ်တဲ့ရခိုင်ပြည်နယ်ဟာမုံတိုင်းအန္တရာယ်ဆိုးရင်ရတဲ့အခြေအနေပိုပြီးတော့ရှိလာနေတဲ့အတွက်သတိပြုကြဖို့မိုးလေဝသခန့်မှန်းသူတွေကလည်းသတိပေးနေပါတယ်။ကြိုတင်ခန့်မှန်းချက်တွေအရလေတိုက်နှုန်းဟာဖြည့်အားပြင်းခဲ့တဲ့နာဂေမုံတိုင်းနီးပါးလောက်အရှိန်ရှိလို့ဆိုက်ကလုန်းမုံတိုင်းမူခါကိုသတိထားဖို့အတွက်လည်းတိုက်တွန်းထားကြပါတယ်။ကုန်းမြင့်ဒေသနေတဲ့သူတွေမြစ်ချောင်းအနီးနဲ့မုံတိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေဟာအခုချိန်ကလေးကပေးလို့နိုင်မယ့်နေရာရီစီကိုကြိုတင်ရှောင်ရှားကြဖို့လဲသတိပေးထားပါတယ်ရှင်
။ဒါကတော့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းရဲ့လမ်းကြောင်းမြန်မာနိုင်ငံစီကိုလာမယ့်တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်လို့ဘေးကင်းတဲ့နေရာတွေကိုကြိုတင်ရှောင်ရှားကြဖို့သတိပေးနေတဲ့အကြောင်းမမရတဲ့စင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။